ဇန်နဝါရီလ13ရက်တနင်္ဂနွေနေ့မှာလစ်လာသွားမဲ့ဥပုသ္စာဖြစ်တင်ငန်းစာရဲ့ခေါင်းစဉ်ကတော့စမုရဏနဲ့ပေရဂန်တို့ခရစ်တော်၏သတင်းစကားဖြစ်ပါတယ်။စမုရဏမြို့ဟာအလွန်လှပပြီးတော့ချမ်းသာကြွယ်ဝတဲ့မြို့တစ်မြို့ဖြစ်ပါတယ်။ဧကရစ်မင်းကိုဖျားသဖွဲကူးကွယ်မှုပြုတဲ့အချက်အချာမျိုးကြီးလည်းဖြစ်ပါတယ်။ဧကရစ်မင်းကိုကူးကွယ်ပူဇော်တဲ့ဘာသာရေးပွဲကိုစန့်ကျင်ညှင်းဆန်တဲ့သူဟာနှိပ်စက်မှုမတရားသဖြင့်ပြုခံရမှုပြီးတော့မတူရတေချင်းအထိအကျိုးဆက်တရားမှုကိုခံရပါတယ်။ဗျာဒိတ်ကျမ်းအခန်းကြီး2အငယ်8ကနေ17ကိုဖတ်ရှုပါ။သခင်ယေရှုဟာမိမိကိုယ်ကိုအဲ့ဒီအသင်းတော်ကိုထင်ဟပြသခြင်းဟာအဲ့ဒီအသင်းတော်ရဲ့အခြေအနေဟာဘယ်လိုမျိုးရှိနေသလဲပြီးတော့အသင်းတော်တွေ့ကြုံရမယ့်အရာကိုဘယ်လိုမျိုးသတိပေးထားသလဲဆိုတာကိုကြည့်ကြပါစို့စမုရဏမြို့၌ရှိသောအသင်းတော်၏တမန်ကိုဤသို့ရေး၍မှားလိုက်လော့အဦးဆုံးသောသူနောက်ဆုံးသောသူဒီဟုသောအရင်သေး၍အသက်ရှင်လျက်ရှိသောသူ၏အမိန့်တော်ကသင်အကျင့်ကျင့်ခြင်းဒုက္ခခံခြင်းဆင်းရဲခြင်းကိုငါတည်၏သို့တော်လည်းသင်သည်ကြွယ်ဝပြည့်စုံခြင်းရှိ၏ယူဒလူဖြစ်ရောင်ဆောင်၍ယူဒလူမှန်မဟုတ်စာတန်၏အပေါင်းအသင်းဖြစ်သောသူတို့၏ကဲ့ရဲ့ခြင်းကိုလည်းငါသိ၏။တင်းသည်ခံရမည့်အရာတစ်စုံတစ်ခုကိုမျှမကြောက်နှင့်။တင်းတို့သည်စုံစမ်းခြင်းကိုခံရမည့်အကြောင်းမနှက်သည်တင်းတို့တွင်အချို့ကိုထောင်ထဲ၌လောင်ထား၍တင်းတို့သည်ဆယ်ရက်ပတ်လုံးဆင်းရဲဒုက္ခကိုခံရကြလိမ့်မည်။တည်သည့်တိုင်အောင်တစ္ဆာဆောင်လော့တို့ဖြစ်လင်အသက်တရဖူကိုငါပေးမည်။ဝိညာဉ်တော်သည်အသင်းတော်တို့အားအဘယ်သို့မိတော်မူသည်ကိုနားရှိသောသူမြည်သည်ကားကြားပါစေ။အောင်မြင်သောသူကိုဒုတိယတေခြင်းသည်မှညင်းစေရဆိုပြီးတော့ဖော်ပြထားပါတယ်စမုရဏအသင်းတော်အတွက်ရောက်ရှိတဲ့သတင်းစကားဟာတမန်တော်တွေဥဆောင်တဲ့အသင်းတော်ရဲ့အချိန်ကနေနောက်ပိုင်းအတွက်ပျော်ဖက်ကြိုတင်သတိပေးသတင်းစကားဖြစ်ပါတယ်ရောမအင်ပါယာကြီးဟာခရစ်ယာန်တွေကိုညင်းစေတက်ဖြတ်တဲ့အချိန်ကိုဆုလိုပါတယ်ဗျာဒိတ်ကျမ်းခန်းကြီး2အငယ်10ကဖော်ပြတဲ့10ရက်ဟာ10နှစ်အချိန်ကိုရည်ညွှန်းသတ်မှတ်ထားပါတယ်အဲ့ဒီအချိန်မှာဒိုင်အိုကလီရှန်အချိန်နှိပ်စက်ညင်းစေခြင်းအချိန်ဖြစ်ပြီးတော့AD 303ကစပြီးတော့ AD 313ကြတော့ကွန်စတန်တင်မင်းကြီးကနေခရစ်ယာန်တွေကိုလွတ်လပ်စွာကူးကွယ်ခွင့်ထုတ်ပြန်တဲ့အမိန့်ထွက်ပေါ်လာတဲ့အချိန်ထိဖြစ်ပါတယ်။ပေရဂန်မြို့ဟာထာဝရဘုရားအမှန်ကိုကူးကွယ်ယုံကြည်ခြင်းမရှိတဲ့ဘုရားမှန်မသိတရားမှန်မသိမိမိထင်ရအယူကိုကျင့်သုံးနေထိုင်တဲ့ဂိုင်းများစွာတရှိရာမြို့ဖြစ်ပါတယ်။ဟေလတလူမျိုးတွေကကယ်တင်တဲ့သူလို့ယူဆတဲ့ယောဂါကိုပျောက်ကင်းစေတဲ့ဘုရားအခိလိပီးယက်အယူမှားတဲ့ဂိုင်းလည်းပဲအဲ့ထဲမှာပါဝင်ပါတယ်။အဲ့ဒီဂိုင်းဟာမွေရုပ်ကိုထုလုပ်ပြီးတော့ကယ်တင်ရှင်လို့အမည်ပေးပြီးတော့ကူးကွယ်ကြပါတယ်လူတွေဟာအခိလိပီးယက်နတ်စင်ဗိမာန်ရှိရာနေရာတိုင်းကိုချိတ်ကပ်ပြီးတော့ယောဂပျောက်ကင်းစေဖို့ဆုတောင်းမှုပြုကြပါတယ်ပရဂန်မြို့သူမြို့သားအပေါင်းတို့ဟာဧကရစ်မင်းကိုကူးကွယ်စည်းကပ်ဖို့ဥဆောင်ဥရွက်လမ်းပြမြင့်တင်ပေးတဲ့ဂိုင်းတစ်ဂိုင်းလည်းဖြစ်ပါတယ်စမုရဏမြို့သားတွေရဲ့လှုပ်ထုံးလုံနီးလို့ပရဂန်မြို့သားတွေဟာလည်းပဲဧကရစ်ကိုကူးကွယ်တဲ့အပိုင်းမှာတကြွစွာစီယုံလှုပ်ဆော်ပေးပါတယ်ပရိဂံမြို့မှာနေထိုင်ကြတဲ့ခရစ်ယာန်တွေဟာစာတန်ရဲ့ပလင်ရှိတဲ့နေရာစာတန်ထိုင်တဲ့နေရာလို့ကျင်းစကားကနေသတ်မှတ်ထားတာကတော့အံ့ဩဖွယ်ရာမရှိပါဘူးဗျာဒိတ်ကျမ်းခန်းကြီး2ငယ်7ကနေ15ကိုဖတ်ရှုပါယေရှုရှင်ဟာမိမိကိုယ်ကိုအဲ့ဒီအသင်းတော်ကိုဘယ်လိုမျိုးဖော်ပြပေးသလဲအဲ့ဒီအသင်းတော်ရဲ့ဝိညာဉ်ရေးရာအခြေအနေကိုလည်းပဲဘယ်လိုမျိုးဆုံးဖြတ်သတ်မှတ်ပေးသလဲဆိုတာကိုကြည့်ကြပါစို့ပရဂံမြို့၌ရှိသောအသင်းတော်ဤတမန်ကိုဤသို့ရေး၍မှားလိုက်လော့ထက်သောတန်လျက်ရှိသောသူဤအမိန့်တော်ကသင်အကျင့်ကျင့်ခြင်းကို၎င်းစာတန်ဤရာဇပလင်ရှိရာအရက်ဒီဟုသောသင်ဤနေရာအရက်ကို၎င်းငါသိ၏စာတန်ဤနေရာအရက်၌သင်တို့တွင်အတိတ်ချင်းကိုခံရသောအန်ဒီပသည်တစ္ဆာရှိ၍ငါဘက်၌တသက်ခံရသောနေ့ရက်ကာလတွင်ပင်သင်သည်ငါ၏နာမကိုဆွဲကင်၏ငါ၏ယုံကြည်ခြင်းတရားကိုမစွန့်မပယ်သို့တော်လည်းဤသေးလမျိုးသားတို့သည်ယုတ်ထုရှိမှပူဇော်သောရစ်ကောင်ကိုစားစေခြင်းက၎င်းမတရားသောမိတုံကိုပြုစေခြင်းက၎င်းထိမိ၍လဲစရာအရာကိုသူတို့ရှိ၌ခြားထားမိအကြောင်းဘာလက်မင်းကိုအကြံပေးသောသူတည်းဟုသောဘာလန်၏အယူကိုဆွဲလန်းသောသူတို့သည်တင်ဤနေရာ၌ရှိကြသည်ဖြစ်၍တင်၌အနှဲငယ်သောအပြစ်တင်စရာရှိ၏ထိုအယူနှင့်သဘောတူသောနီကောလာတပည့်တို့၏အယူကိုဆွဲလန်းသောသူတို့သည်ထို့နည်းတူတင်၌ရှိကြ၏ဆိုပြီးတော့ဖော်ပြထားပါသည်ပရဂံမြို့မှာရှိတဲ့ခရစ်ယာန်တွေဟာစုံစမ်းခြင်းတွေကိုဘယ်ပေါင်းစုံကနေခံရပါသည်အသင်းတော်အတွင်းမှာပဲဖြစ်ဖြစ်အပြင်ဘက်ကနေပဲဖြစ်ဖြစ်အမျိုးမျိုးရင်ဆိုင်ကြုံတွေ့နေရပါတယ်။တစ္ဆာရှိတကြည်စွာယုံကြည်ခြင်းကိုဆွဲကင်တဲ့သူတွေကိုဖျားတရားမဲ့ဖြစ်စေတဲ့နီကောလာရဲ့တပည့်တွေကအမျိုးမျိုးတွေးဆောင်ဖျားယောင်းကြပါတယ်။ညှင်းဆဲနှိပ်စက်ခြင်းကိုရှောင်နိုင်ဖို့အပေးအယူပြုလုပ်ကြပါတယ်။ပျော်ဖက်ဘာလန်ဟာဖောက်ပြန်ပြီးတော့ဤတိလလူမျိုးတွေလမ်းလွဲအောင်ဂရိတော်ထားရပြည်ကိုမဝင်ရောက်နိုင်အောင်ဖျားကိုဆန့်ကျင်မှုစူးစမ်းသလိုနီကောလာရဲ့တပည့်တွေဟာလည်းပဲပရဂန်အသင်းသားတွေကိုစုံစမ်းတွေးဆောင်ပါတယ်သူတို့ဟာမိမိတို့ရဲ့ယုံကြည်ခြင်းကိုအပေးအယူအလျှော့ပေးသဘောမျိုးပြုလုပ်ပြီးတော့ အနေထိုင်ချောင်ပြီးဆုလက်တွေတောင်ပေးခြင်းခံရကြပါတယ်။ယေရုရှလင်ကောင်စီရဲ့ထုတ်ပြန်ချမှတ်တဲ့အမိန့်အရရုပ်ထုရှင်မှာပူဇော်တဲ့အရာတွေ၊လိမ့်ပိုင်းဆိုင်ရာစရိတ်တပြပြချင်းတွေကိုတားမြစ်ထားတော်လည်းပဲဖောက်ပြန်တဲ့ဗာလန်ရဲ့တုံ့တင်ချက်တွေဟာအသင်းသားတွေကိုယေရုရှလင်ကောင်စီကတားမြစ်ချမှတ်တဲ့အရာကိုစန့်ကျင်အောင်တုံ့တင်ပြီးတော့ဆုံးဖြတ်ချက်ချစေပါတယ်။ဤကုန်းချုပ်ပြောရမယ်ဆိုရင်တော့ယေရှုရှင်ဟာပိရဂန်အသင်းတော်ကိုပြုလုပ်ပေးနိုင်တဲ့အရာကတော့နောင်တရလို့ဆိုတဲ့အရာပဲဖြစ်ပါတယ်။ပြရကန်အသင်းတော်ဟာပျော်ဖက်ပြုတ်ချက်ရုပ်လွာကိုထင်ဟပ်စေပြီးတော့ AD 313ကနေ AD 938ဝန်းကျင်မှာရင်ဆိုင်ကြုံတွေ့ခဲ့ရပါတယ်။အသင်းတော်အတွင်းမှာတစ္ဆာရှိခိုင်မြဲစွာယက်တည်နိုင်တဲ့သူတချို့ရှိတော်လည်းပဲအများစုကတော့ဝိညာဉ်ရေးရာဘက်မှာကြာဆင်းပြီးတော့ဖောက်ပြန်မှုတွေများပြားခဲ့တာတွေ့ရပါတယ်။ငါဤယုံကြည်ခြင်းတရားကိုမစွန့်ပယ်လို့ဆိုတဲ့စကားဟာဘယ်လိုမျိုးအဓိပ္ပာယ်ရှိသလဲ။ဗျာဒိတ်ကျမ်းခန်းကြီး2ငယ်73နဲ့ဗျာဒိတ်ကျမ်းခန်းကြီး14ငယ်12ကိုဖတ်ရှုပါသင်အချင်းချင်းချင်းကို၎င်းစာတန်ဤရာဇပလင်ရှိရာအရက်ဒီဟုသောသင်ဤနေရာအရက်ကို၎င်းငါသိ၏စာတန်ဤနေရာအရက်၌သင်တို့တွင်အတိတ်တချင်းကိုခံရသောအန်တီပသည်တစ္ဆာရှိ၍ငါဘက်၌တသက်ခံရသောနေရက်ကာလတွင်ပင်သင်သည်ငါဤနာမကိုဆွဲကင်၏ငါဤယုံကြည်ခြင်းတရားကိုမစွန့်မပယ်ဖျားသခင်ဤပညာတို့ကို၎င်းယေရှုဤယုံကြည်ခြင်းကို၎င်းစောင့်ရှောက်သောတန်ရှင်းသူတို့သည်ဤအရာ၌တီးခန့်စရာအကြောင်းရှိ၏ဆိုပြီးတော့ဖော်ပြထားပါသည်ကျွန်တော်တို့ယုံကြည်သူများအနေနဲ့မိမိတို့ရဲ့ဘဝတတာမှာတီးခံပြီးတော့ဖျားရှိပေါ်မှာတစ္ဆာရှိတဲ့ယုံကြည်သူတွေဖြစ်စေဖို့အတွက်တနင်္ဂနွေနေ့ဥပုသ်စာဖြစ်တဲ့ငန်းစာကဖော်ပြထားပါတယ်။